မြန်မာနိုင်ငံမှာစက်တင်ဘာ2ရက်ကြာသပတေးနေ့ကပြင်ပဈေးကွက်မှာအမေရိကန်ဒေါ်လာကို1830ကျပ်အထိဈေးပေါက်ခဲ့ပါတယ်။တရုတ်ယွမ်ငွေနဲ့လဲနှုန်းမြန်မာကျပ်ငွေတန်ဖိုးကလည်းဒီရက်ပိုင်းနဲ့အတော်လေးကျနေပါတယ်။အခုလိုအခြေအနေမှာဒေါ်လာဈေးဆက်မတက်ရအောင်ဘ ഹു ဘဏ်ကထိန်းချုပ်ဖို့ကြိုးစားနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြပေးပါအောင်ဗျာ။
စက်တင်ဘာလ2ရက်ကြာသပတေးနေ့ကအမေရိကန်ဒေါ်လာလဲနှုန်းကပြင်ပဈေးကွက်မှာ1830ကျပ်အထိဖြစ်နေပါတယ်။ဘ ഹു ဘဏ်ကကြာသပတေးနေ့အတွက်တရားဝင်သတ်မှတ်ထားတဲ့ရည်ညွှန်းငွေလဲနှုန်းတန်ဖိုးကဒေါ်လာကို1900ကျပ်ဖြစ်ပါတယ်။ဒါပေမဲ့တရားဝင်ဖွင့်ထားတဲ့ငွေလဲကောင်တာတွေမှာပမာဏအကန့်အသတ်နဲ့တာဝယ်နေတာဝယ်ဖို့သတ်မှတ်ချက်တွေရှိနေတာကြောင့်အရေးပေါ်ဒေါ်လာလိုသူတွေကအပြင်းမှာပေါက်ဈေးပေးပြီးအယောင်းဝယ်လုပ်နေကြရတာဖြစ်ပါတယ်။ဒါကြောင့်ဒေါ်လာကို1830ဈေးအထိပေါက်နေတာပါ။ပြင်ပငွေလဲကောင်တာတွေမှာအစိုးရသတ်မှတ်ထားတဲ့နှုံးနဲ့ရောင်းချပေးနေပေမဲ့တရားဝင်ရောင်းချတဲ့ပမာဏထက်ပိုပြီးလိုအပ်တဲ့လုပ်ငန်းရှင်တွေကတော့ပြင်ပဈေးကွက်မှာကြိုက်ရောင်းကြိုက်ဝယ်ဈေးနဲ့ပေးပြီးဝယ်နေရကြောင်းဈေးတင်သွင်းတဲ့လုပ်ငန်းရှင်တူက VOA ကိုရှင်းပြပါတယ
်။ဒီတော့ဟုတ်ကဲ့630ကလိုသူဝယ်လိုသူရောင်းပါတော့ဒေါ်လာဈေးကွက်ကကြောက်တယ်ဈေးကွက်ရဲ့လို့မရှိဘူးကွာ။ဒီပေါ်ရဲ့ဟိုလိုသူတွေတော့ဝယ်ရမှာပေါ့နော်။ဒီစီမာရဲ့လူတွေဒီဝါပါတဲ့ဒီပါလေအရင်ကကတည်းကတော့အဲ
30လောက်ဒီဝယ်ရတယ်ချွေစည်းကလည်းစက်တပရင်းနေကတကြက်သားကို18,300ကျော်ဈေးဖြစ်နေပါတယ်စစ်ကောင်စီကမြန်မာငွေစက်ကူတွေဇက်တိုက်ရိုက်ထုတ်နေတဲ့ဆိုတဲ့ကောလာဟာလာတဲ့တွေကြောင့်အခုရက်ပိုင်းဒေါ်လာဈေးတွေတက်နေတာလို့ချွေလုံငန်းရှင်တယောက်ကသူ့အမြင်ကို VOA ကိုပြောပြပါတယ်
ဒေါ်လာလေးကတော့ဆက်သက်ကုန်ရှိရပါတော့ဒီမှာကြံ့နေပေါ်ကျွန်တော်ဒီနေ့ပြန်နေပေါ့ဒါလည်းမအဲ့တဲ့နေ့တင်တာရမှာတော့လေဘုခမအကြီးမောင်ကြီးတိုင်းနဲ့အေးကျင်းနေတယ်တကယ်တော့ရမယ်ဆိုရင်လူတော်မရနိုင်တာဒီကတော့ဆက်တိုက်ကိုဆက်နေတာ
ပြင်ပဈေးကွက်မှာဒေါ်လာဈေးတက်နေတယ်လို့တရုတ်ယွမ်ငွေဈေးကလည်းတက်နေပါဗျ။တရုတ်မြန်မာအဓိကကုန်သွယ်နေတဲ့မူဆယ်နယ်စပ်မှာလည်းတရုတ်ယွမ်ငွေယွမ်တရာကိုကျပ်2000ပတ်ဝန်းကျင်နဲ့အရင်ကရှိခဲ့ပေမဲ့အခုရက်ပိုင်းမှာတော့2800ကျပ်ကျော်အထိဈေးတက်နေတာပါ။ယွမ်ငွေနဲ့ကျပ်ငွေအယောင်းဈေးအဝယ်ဈေးကလည်းကျပ်1000ကျော်လောက်ကွာဟနေပါဗျ။နယ်စပ်ကုန်သွယ်ရေးကိုမကြခင်ပြန်ဖွင့်တော့မယ်။တရုတ်ယွမ်ငွေကိုလဲထားတာကခိုင်မာမှုရှိမယ်ဆိုတဲ့အမြင်တွေကြောင့်ပဲဒီရက်ပိုင်းနဲ့မှာယွမ်ငွေတန်ဖိုးတက်နေတာလို့စောင့်ကြည့်သူတွေက VOA ကိုပြောပါဗျ။online ကနေငွေပေးငွေချေလို့ရတဲ့ KP ငွေစည်းရင်းတွေအပိတ်ခံရတဲ့ကိရဖြစ်တယ်လို့တရုတ်ကျေကောင်မျိုးကမြန်မာကုန်တယ်သူကပြောပါတယ
်ကျွန်တော်လည်းဇက်မှာအခုလောရတဲ့ထားပါတယ်ကျွန်တော်တာမန်ကုန်တယ်ဟိုကျူးလောက်မှာအဲဒါတော့ကစ်သေးတယ်မှာအဲဒါတော့30,000 60,000ရှိတယ်ဒီဆောက်သွားလုံနဲ့လုံနေတယ်ဆိုတော့ဒီရာရီကအမြင်မ်းရှိတယ်အဲ့တော့ဒီ KP လေးနဲ့ပတ်သက်တဲ့ဟာတွေကဒီလိုကောလာဟာလာတွေဖြစ်လာတဲ့အချိန်မှာအကုန်လုံးထုတ်ပြလေကြပြီအတိုးရင်တာပေါ့နော်အဲ့တော့ရောင်းဝယ်ပြီးတဲ့အချိန်မှာကြာလဲဆိုတော့ဒါမောင်မူသေးကမှတော့အချက်ပဲနေတော့အဲ့တော့သူကရောင်းဟိုဒေးကြီးလိုက်တာပေါ့ဒါ
ငွေလဲနှုန်းမတက်အောင်မြန်မာနိုင်ငံဘ ഹു ဘဏ်ကလည်းစူးစမ်းနေပါတယ်ဘ ഹു ဘဏ်ကရည်ညွှန်းငွေလဲလှယ်နှုန်းကိုနေ့စဉ်တက်မှတ်ပေးနေပြီးအဲ့ဒီတန်ဖိုးအတိုင်းပြင်ပဈေးကွက်မှာအယောင်းဝယ်လုပ်ကြဖို့ကိုလည်းညွှန်ကြားထားတာပါဈေးအစမတန်ကွာခြားမှုမရှိအောင်ဘ ഹു ဘဏ်ကဒေါ်လာငွေကိုထုတ်ရောင်းနေရလဲလှုပ်ဆောင်နေပါတယ်ဘ ഹു ဘဏ်အနေနဲ့ဒေါ်လာငွေလဲလှယ်နှုန်းတန်ဖိုးတစ်ခုမှတည်ငြိမ်နေအောင်စူးစမ်းထိန်းချုပ်နေတယ်လို့ဘ ഹു ဘဏ်ဒုဥက္ကဋ္ဌဦးဝင်းတော်က VOA ကိုပြောပါတယ
်ဟိုကိုလိုချင်လို့ဈေးကိုထိန်းချုပ်လို့မရဘူးသူတော့ဖက်ပြင်းတဲ့ဒီတစ်ခုပေါ်မှာဒေရောင်းဝယ်ပြောင်းတယ်။ဘယ်လိုဖြစ်နေဒေါ်လာကြီးညီမအုံးနဲ့ဒီကန်နဲ့ကိုယ်ကျေးဦးလေးပဲညီမအောင်တော့ကျွန်တော်သိရပါဘူး။အဲတော့ကျန်းကြီးကတော့ကျွန်တော်က600ပေးပါလေရှိအောင်ကျွန်တော်တို့သိမှုရထားပါဘူး။
တွင်းကုန်ဖြစ်တဲ့ဆေးဝါ၊လောင်စာဆီ၊စားသုံးဆီ၊စားသောက်ကုန်တွေအတွက်နိုင်ငံခြားငွေကိုလိုအပ်ချက်ပေါ်မူတည်ပြီးဖြည့်ဆည်းတဲ့နည်းလုပ်ငန်းရှင်တွေဘဏ်တွေအကြားငွေကြေးရောင်းဝယ်ရာမှာဖြစ်တဲ့အတိုင်းအတာတဲ့ကြုံမသွားအောင်ညှိနှိုင်းတဲ့နည်းစတဲ့နည်းလမ်းနှစ်ခုစလုံးကိုအသုံးပြုသွားမယ်လို့ဗဟိုဘဏ်ဒုဥက္ကဋ္ဌကပြောပါတယ်။နိုင်ငံရေးမတည်ငြိမ်တာ၊ပြည်တွင်းဘဏ်စနစ်တွေကောင်းကောင်းပြန်လည်မလဲပတ်နိုင်သေးတာ၊ပြည်ပရင်းနှီးမြှုပ်နှံမှုတွေထွက်ခွာနေတာ၊နေဆက်ကုန်သွယ်မှုတွေရပ်တန့်နေတာ၊ကိုဗစ်ကပ်ရောဂါတန်ခံနေရတာစားတဲ့အခြေအနေတွေဖြစ်နေချိန်မှာမြန်မာကျပ်ငွေတန်ဖိုးကျဆင်းလာနေတာဖြစ်ပါတယ်ခင်ဗျာ။